အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့နိုင်ငံတကာအရေးပေါ်စီးပွားရေးဆိုင်ရာအဥပဒေကိုအော်တိုဘာလ9ရက်နေ့ဇွန်နေ့သမ္မတဘရက်အိုဘားမားကယူသိမ်းလိုက်ပါတယ်။အဲဒီအရေးပေါ်ဥပဒေကိုယူသိမ်းလိုက်ခြင်းအပြင်2003ခုနှစ်ကချမှတ်တဲ့ Freedom and Democracy Act လို့ခေါ်တဲ့လွတ်လပ်မှုနဲ့ဒီမိုကရေစီအဥပဒေ2008ခုနှစ်ကချမှတ်ခဲ့တဲ့ Jade Act လို့ခေါ်တဲ့စစ်အစိုးရရဲ့ဒီမိုကရေစီစံချည်ရေးကြိုးပမ်းအားထုတ်မှုတွေကြောင့်စစ်အစိုးရရဲ့ဒီမိုစစ်အစိုးရရဲ့ဒီမိုကရေစီစံချည်ရေးကြိုးပမ်းအားထုတ်မှုတွေကြောင့်ချမှတ်ထားတဲ့အဥပဒေအရစီးပွားရေးနဲ့ဗန္ဒာရေးဆိုင်ရာတက်ခတ်ပိတ်ဆို့မှုတွေပြတ်ပြတ်သွားမှာဖြစ်ပါတယ် JX ထဲမှာပါတဲ့စစ်တပ်ခေါင်းဆောင်တွေမြန်မာစစ်တပ်ကိုနိုင်ငံရေးစီးပွားရေးအရာတည်တည်တသာထောက်ပံ့မှုပေးနေသူတွေအပေါ်ထားရှိတဲ့ပြည်ဝင်ခွင့်တမိချက်တွေကိုတော့ဆက်ပြီးတော့ရှိနေဦးမှာဖြစ်ပါတယ်မြန်မာစစ်တပ်ပေါ်အကူအညီပေးတာပါဝင်နိုင်ငံခြားထောက်ပံ့မှုတွေအပေါ်ကန့်သက်ချက်တွေလည်းဆက်ပြီးတော့ရှိဦးမှာဖြစ်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ရေးပေါ်ဥပဒေကိုအမေရိကန်က1998ခုနှစ်တုန်းကနဝတစစ်အစိုးရလက်ထက်မှာစတင်ထုတ်ပြန်ပြီးဒီဥပဒေအရမြန်မာနိုင်ငံတိုင်ခတ်အရေးယူမှုတွေချမှတ်ပြီးနှစ်စဉ်တက်တန်းတိုးလာခဲ့တာဖြစ်ပါတယ်2015နိုဝင်ဘာလရွေးကောက်ပွဲမှာဒေါ်ဆန်းစစ်ကြီးဦးဆောင်တဲ့ NLD ပါတီကအနိုင်ရရှိခဲ့ပြီးနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးတာအခြေခံလူ့ခွင့်ရေးတွေကိုမြင်တွေ့လာပြီးဖြစ်လို့သမ္မတအိုဘားမားကအခုလိုအရေးပေါ်အဥပဒေကိုရုပ်သိမ်းဖို့ဆုံးဖြတ်တာဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။အခုလိုသမ္မတလက်မှတ်ရေးထိုးပြီးဖျက်သိမ်းခဲ့တဲ့ဥပဒေဆုံးဖြတ်ချက်အကြောင်းကြားစာကိုလွှတ်တော်နှစ်ရက်ကိုလည်းပေးပို့ခဲ့တယ်လို့ဖော်ပြထားပါရတယ်။ပြီးခဲ့တဲ့စက်တင်ဘာ14ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အင်ဂျီရောမှာတွေ့ဆုံဆွေးနွေးပြီးအရေးပေါ်အဥပဒေကိုယုံသိမ်းပေးဖို့သမ္မတဥပမာကကြေညာခဲ့တာဖြစ်ပါတယ်။